မလေးရှားနိုင်ငံကနေမြန်မာနိုင်ငံသားနောက်ထပ်အယောက်190ကျော်ဒီဇင်ဘာလ9ရက်နေ့ကနေရက်ပြင်ရမှာထိမ့်သိမ်းစခန်း23ခုကလူရက်စိတ်အကျဉ်းသား90နီးပါးပါဝင်တယ်ဆိုတဲ့သတင်းကိုပြောပြပါမယ်ကျွန်မကမအေးအေးပါပါကိုဗစ်ကာယရောဂါကာလမလေးရှားနိုင်ငံမှာတောင်တင်နေသူတွေနဲ့ထိမ့်သိမ်းခံရသူမြန်မာနိုင်ငံသားတွေကိုစံရုံးအစီအစဉ်နဲ့နေရက်ပြန်ပို့နေရမှာဒီဇင်ဘာလ9ရက်နေ့ကပြန်ခွင့်ရသူတွေထဲအချင်းကြပြီးသားလူတွေလည်းပါဝင်တယ်ဆိုပြီးမလေးရှားအခြေစိုက်မြန်မာလူမှုကွန်ရက်ရဲ့အသင်းဥက္ကဋ္ဌဦးဆန်းဝင်းကပြောပါတယ
်မလေးရှားနိုင်ငံမှာအကြောင်းမျိုးကြောင့်ဖမ်းဆီးထိမ့်သိမ်းခံရတဲ့မြန်မာနိုင်ငံသားစုစုပေါင်း45ရက်ပါဝင်တယ်ဟုတ်ကဲ့တချို့ဆိုရှင်တစ်လကျော်လောက်ပဲရှိသေးတယ်တောင်တောင်မတူကြဘူးပေါ့ဒီအဲတချို့ဆိုရှင်3လလောက်ရှိတယ်တချို့ဆိုရင်5လလောက်ရှိတယ်တောင်တောင်မတူညီကြဘူးဟုတ်ကဲ့ဆက်နေမတူတဲ့ခါကျတော့ဖြစ်စဉ်နဲ့မတူဖြစ်တယ်နှစ်ခုပေါင်းဆိုရင်တော့စုစုပေါင်းဟုတ်ကဲ့190ကျော်ဟုတ
်ကဲ့ကဗေးကာလမှာနိုင်ငံတွင်တရားမဝင်ရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားသားတွေနေရက်ပြောင်းခြင်းနဲ့ဆိုရင်သတ်မှတ်ထားတဲ့ဒဏ်ကျင်းငွေပေးဆောင်ပြီးနိုဝင်ဘာလ16ရက်နေ့ကနေ10နှစ်ဂျွန်လ30အတွင်းပြန်နိုင်ကြောင်းမလေးရှားတာဝန်ရှိသူတွေကခွင့်ပြုထားပါတယ်။ထိတ်ထိတ်စခန်းတွေကလူရဲစစ်သူတွေလည်းအလုလုချင်းရင်ရှောက်ထားနိုင်တယ်ဆိုပြီးမလေးရှားအစိုးရကတော့ဆိုပါတယ်။ဒါပေမဲ့အချင်းကျသူအတော်များများကတော့မြန်မာပြည်ကိုပဲပြန်ရင်ကြတာများပြီးအထောက်အထားတွေလုပ်ဖို့လည်းခက်ခဲတယ်ဆိုပြီးဦးစံဝင်းကတော့ပြောပြပါတယ
်။အဲဒီမှာတရားမဝင်ပြန်ပါမှရောက်နေတဲ့လူတင်တော်အလုပေးဖို့အခုဗာမင့်ပေးဖို့ဆိုတာဘာမှမဖြစ်လာသေးတဲ့အနေအထားရဒီဖမ်းဆီးထိန်းသိမ်းစခန်းတွေကလူတွေဆိုပုံပြီးဝေးပါတယ်။အော်အလုပ်တစ်ခုခန့်မို့ဆိုတာထောက်ထားရအများကြီးလို့
ထိနေစကန်း73ခုကလူရဲစစ်မြန်မာအကျဉ်းသားတထောင်ကျော်ကိုမလေးရှားအစိုးရအစီအစဉ်နဲ့ကောမြန်မာတန်ရုံအစီအစဉ်နဲ့ပါနိုဝင်ဘာလအတွင်းနေရက်ပြပို့ပေးခဲ့ပါတယ်ကျန်နေတဲ့သူတွေကိုတော့ဒီဇင်ဘာလမှာထပ်ပို့ပေးနေတာဖြစ်ပါတယ်ခမန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လုလုကန်နေတဲ့မလေးရှားနိုင်ငံမှာကိုဗစ်ကာယရောဂါကာလအတွင်းစားဝတ်နေရေးနဲ့အလုပ်ကန်အခက်အခဲတွေကြောင့်နေရက်ပြပို့မြန်မာတန်ရုံမှာစီရင်ပေးသွင်းထားသူ1000ကျော်ရှိနေပါတယ်ရှင်ကျမမအေးအေးမှာ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ်